ရုရှားတိုက်လေယာဉ်ဒစင်းကိုတူရကီကပြစ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားတောက်ကြနေသည့်စကားဆက်ပွဲဆက်လက်ဖြစ်ပွားနေတာမှာတူရကီသမ္မတရီဆက်တေယစ်အာရိုဂန်ကရုရှားအနေနဲ့မီးနဲ့စော်ကစားတဲ့လုပ်ရပ်မျိုးတွေမလုပ်ဖို့တတိပေးလိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတယ်ဆိုပြီးဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုဆန့်ကျင်နေတဲ့အုပ်စုတွေကိုတိုက်ခိုက်တာဆီးရီးယားနိုင်ငံထဲမှာစီးပွားရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့ထရက်ကားတွေကိုပိတ်မထားတိုက်ခိုက်တာတွေလို့လုပ်ရပ်တွေနဲ့ရုရှားနိုင်ငံကမီးနဲ့ကစားနေတယ်လို့တူရကီနိုင်ငံအရှေ့မြောက်ဘက်ဘေးဘတ်မြို့မှာမိန်ကွန်းပြောကြားစဉ်တူရကီသမ္မတကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။တူရကီနယ်စပ်အနီးဆီးရီးယားနိုင်ငံတွင်းမှာတူရကီနိုင်ငံကအကူအညီပေးရင်းနှီးတစ်ခုကိုရုရှားလေယာဉ်ကဗုဒ္ဓဟူးနေ့မှာပစ်ခတ်ခဲ့တဲ့အတွက်လူ9ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တယ်လို့လည်းတူရကီအစိုးရသတင်းဌာနနဲ့တူရကီအကူအညီပေးတဲ့အဖွဲ့တို့ကပြောပါတယ်။အင်္ဂါနေ့တုန်းကရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချခဲ့ပြီးတဲ့နောက်ရုရှားနိုင်ငံကဒေါသတကြီးတုံ့ပြန်ခဲ့ပြီးဆီးရီးယားပြည်ပခန့်မှာဆန့်ကျင်ဘက်ပါဝင်နေတဲ့နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့တတိပေးခဲ့တဲ့အတွက်နိုင်ငံတကာပြည်ပခန့်တစ်ခုအသွင်ဖြစ်လာမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာခဲ့ပါတယ်။